မေရိကန်ကုသရေးဝန်ကြီးနဲ့ကုန်သွယ်ရေးဝန်ကြီးဟောင်းမစ်ကီကန်တာဟာသမရဦးသိန်းစိန်အစိုးရအနေနဲ့ပြည်ပြင်ပြောင်းလဲရေးအချိန်ကိုဆက်လက်ထိန်းသိမ်းသွားနိုင်မှုအတွက်ရေရှည်ပြဿနာတွေကိုတာဝန်ခံမှုနဲ့တာဝန်သိစွာကင်တွယ်ဖြေရှင်းဖို့လိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်2015ခုနှစ်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲရလဒ်ကိုပြည်သူတွေကအဆုံးဖြတ်ပေးနိုင်မှုအတွက်စိတ်ချရအောင်လှုပ်ဆောင်တင်တယ်လို့လည်းမှတ်ချက်ချပါရယ်ဒီမြန်မာနိုင်ငံကို၄ရက်ကြာခီရောက်ရှိနေတဲ့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်နိုင်ငံတကာမူဝါဒဆိုင်ရာပစိဖိတ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ဥပဒေအကြံပေးအဖြစ်နဲ့မစ္စတာကန်တာလိုက်ပါလာခဲ့တာဖြစ်ပါရယ် VOA1 တော်သူဒေါက်ကင်ဆိုဝင်းကမစ္စတာကန်တာကိုရန်ကုန်မြို့မှာဒီပေါ်ထူးနေတုန်းကတည်တံ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင
်အခုလိုတည်တံ့တွေ့ဆုံမေးမြန်းဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီမနက်ကငွေလာရောက်တဲ့ခီးစဉ်ရဲ့ကြီးရဲ့ချက်ကိုလည်းသိချင်ပါလေ
Pacific Council on International Policy does a number of these trips to various areas of the world. We have particular emphasis on
နိုင်ငံကမူဝါဒဆိုင်ရာ Pacific Council အနေနဲ့နိုင်ငံတော်များများကိုခုလိုပဲတွားရောက်လေ့လာနေတာပါ။အဲဒုတိယဖြင့်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကိုအဓိကအာရုံစိုက်ပါတယ်။အခုအာရှခီးစဉ်ကဒီတော်တွင်မှဒုတိယမြောက်ခီးစဉ်ဖြစ်ပါတယ်။ပထမတွားခဲ့တဲ့နိုင်ငံကမြောက်ကိုရီးယားပါ။ဒီရွယ်ချက်ကတော့2မျိုးရှိပါတယ်။ပထမချက်ကတော့မြန်မာနိုင်ငံမှာဘာတွေဖြစ်နေသလဲအပြောင်းလဲတွေတိတိတသားဖြစ်ထွန်းနေတာနဲ့အမျှဘလို့စိန်ခေါ်ကန့်ဆတ်မှုတွေနဲ့ရင်ဆိုင်နေရလဲဆိုတာကိုကျွန်တော်တို့ကိုယ်တိုင်ကသိကြပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့စူဇန်တွေ့ရှိချက်တွေကိုအမေရိကန်အစိုးရကိုရောပြည်သူတွေကိုပါလက်ဆင့်ခံအပြီးပေးဖို့ဖြစ်ပါတယ
်ဟုတ်ကဲ့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ထိတွေ့ဆက်ဆံရေးမူဝါဒကိုဘယ်လိုများသုံးသပ်နိုင်ပါလဲရှင
် Well I think it's beginning as you know the US had sanctions for quite a while based onon their concern over human rights.
American and Myanmar ဆက်ဆံရေးကအခုမှအစပဲရှိပါသေးတယ်။အရင်တုန်းကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ကာလတော်တော်ကြာကြာ Facebook တွေနဲ့ရေးယူကြတာအားလုံးအသိပါ။ American တမကြီး Derry Mitchell နဲ့တန်ယုံရာရှိတွေကကျွန်တော်တို့ကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုတွေနဲ့ပတ်သက်ပြီးဒီကိစ္စအတွင်းမှာတည်တည်ချာချာရှင်းပြကြပါလေ။အားရစရာလည်းကောင်းပါလေ။တမကြီး Derry Mitchell ကမြန်မာရေးကိုထဲထဲဝင်ဝင်စိတ်ဆုံးဖြတ်ချက်နဲ့လှုပ်ဆောင်နေတာကိုတွေ့ရပါလေ။
မြန်မာနိုင်ငံမှာကပဋိပက္ခတွေကလည်းရှိနေသေး၊နိုင်ငံရေးကျင်းသားတချို့ကလည်းကြံနေသေးတယ်တော့ဖိတ်ဆို့မှုတွေကိုချော့ပေးဖို့အချိန်မတန်သေးဘူးလို့ဝေဖန်တဲ့သူတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Mr. Kendall အနေနဲ့ဘယ်လိုများမှတ်ချက်ပေးချင်ပါလဲရှင်
။ It's time to do it. It's time. We're doing it in stages anyway. We've not lifted all the sanctions.
ဖိတ်ဆို့မှုတွေချော့ပေးဖို့အချိန်တန်ပါပြီ။ဖိတ်ဆို့မှုတချို့ကိုလည်းချော့ပေါ်ပေးနေတာပါ။ဒီဘက်ဖြစ်ထွန်းမှုတွေကိုကြည့်ပြီးတော့တစင်ချင်းချော့ပေးတဲ့သဘောဖြစ်ပါတယ်။ကျွန်တော်တို့ဒီနေ့မြန်မာငင်းချမ်းရေးစံတာကိုလည်းတွားလေ့လာခဲ့ပါတယ်။တိုင်းရင်းသားလက်နက်ကင်73ပွဲနဲ့ငင်းချမ်းရေးသဘောတူညီမှုရရှိထားတာကြားလို့လည်းအားတက်မိပါတယ်။အဓိကနိုင်ငံရေးအင်အားစုဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီလည်းဂျားဖြတ်ရွေးကောက်ပွဲမှာအနိုင်ရလို့သူကိုယ်တိုင်လွတ်တော်အမတ်ဖြစ်နေပြီဆိုတော့တမဟုတ်ချင်းအပြောင်းလဲတွေဖြစ်ထွန်းနေတာကိုလည်းတွေ့နေရပါတယ်
။ဟုတ်ကဲ့ဒီလိုအပြုသဘောဆောင်တဲ့ကြည့်မြင်ပြောင်းလဲရေးအရှိန်အဟုန်ကိုဆက်ပြီးထိန်းထားနိုင်မှုအတွက်သမရဦးသိန်းစိန်အစိုးရကိုဘယ်လိုများကြံပေးချင်ပါလဲရှင်။
Well, I think a lot has to be done. Look, the challenge of change is very difficult.
Singho ke samu ri da ma mho a pyaung le ri a twa lou sia ri ga a myai shi de lu tei le khat khe de lu tin ma de. Tamara u tin sin a ni ne a lou kan ni phan ni pe bu yin ni myu nan mu ri lou pho che kan a saw on ni ti saw pho ne kaum mon ni pinya yi sanit thu daw yi ma ta win khan bi ta win ti saw ne so ya ga te cha aw lou pe bu lu ba de. Ga ri ku ma phit ma ni lou wa ma ba. Chin ne ma ta cha democracy nan gan ni lu be.ရွေးကောက်ပွဲကိုလည်းဦးသိန်းစိန်အနေနဲ့ရင်ဆိုင်ရအောင်ပါ။အားလုံးကအဲ့ဒီရွေးကောက်ပွဲရဲ့အဖြစ်ကိုစောင့်ကြည့်နေကြမှာလည်းဖြစ်ပါလေ။သက်ဆိုင်ရာနိုင်ငံရေးအဖွဲ့အစည်းတွေအားလုံးပါဝင်ရှင်ပြိုင်နိုင်မဲ့အခင်းအကျင်းမျိုးဖြစ်အောင်လည်းစဉ်းစားပေးဖို့လိုပါလေ။ထဲတွင်စဉ်းစားမယ့်ချက်တွေတော့အများကြီးပါပဲ။လူကံကောင်းပါစေလို့ဆုတောင်းပါလေ။2015ခုနှစ်မှာထွက်လာမယ့်ရလကမြန်မာလူထုကိုကိုစားပြုတယ်ဆိုတာတေချာအောင်လုပ်ကြရမှာဖြစ်ပါလေ
။ကချင်ဒေသကမအေးသေးတဲ့စစ်ပွဲတွေ၊ဒီခိုင်ပြည်နယ်ကဒုက္ခတွေအရေးကိစ္စတွေကရှိနေသေးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့တဲ့အခါမှာဒီပြဿနာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရောရှိပါလားရှင်
။ In fact we have already we will we're seeing Burmese officials we have already we will of course on Thursday and Friday of this week
ကျွန်တော်တို့ဆွေးနွေးခဲ့ပြီးပါပြီ။ဒီနေ့ကြာသာပတိနဲ့မနက်ဖြန်တောက်ကြနေပြီမှာမိပြည်တော်ကတာဝန်ရှိသူတွေနဲ့တွေ့ရင်လည်းကချင်နဲ့ရခိုင်ပြည်နယ်အရေးစိုးရိမ်မကင်းဖြစ်ရတာတွေကိုပြောပြကြမှာပါ။ကျွန်တော်တို့ကိုယ်စားလှယ်အဖွဲ့မှာပါတဲ့ဆက်မြတ်တဲ့အမျိုးသမီးကြီးတွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရတာတွေကိုပုံဝင်နေနေဟူပန်ဖို့ဝင်မလေးကြပါဘူး
။ Mr. Kendall ကအမေရိကန်ကုသရေးဝန်ကြီးနဲ့ကုန်သွယ်ရေးဝန်ကြီးဖြစ်နေ Nestor လို့အတူောက်ခေါ်တဲ့မြောက်အမေရိကတိုက်နိုင်ငံများကြားလွတ်လပ်စွာအခွင့်အလွတ်ကုန်သွယ်ရေးကိုအောင်မြင်ရင်းစူးစမ်းခဲ့တာကိုသိရပါတယ်။အခုအာဆီယံနိုင်ငံတွေကလည်း Nestor လို့သဘောတူညီမှုမျိုးရအောင်စူးစမ်းနေကြပါတယ်။ဒီတော့အာဆီယံနိုင်ငံတွေကိုကျွမ်းကျင်လူတယောက်အနေနဲ့ဘယ်လိုများအကြံကောင်းတွေပေးချင်ပါလဲရှင်။
Well, I would express to them the difficulties in putting it together.
အားလုံးကတသဘောတည်းတစုတည်းဖြစ်ဖို့ဆိုတာကတော့ခက်ခဲတယ်ဆိုတာအလေးနဲ့ပြောချင်ပါတယ်။နက်တာကတော့အောင်းမြင်ပါတယ်။အမေရိကန်ပြည်ထောင်စုဆိုတာလည်းကမ္ဘာဥဆောင်စီးပွားရေးအင်အားကြီးနိုင်ငံဖြစ်တာနဲ့အညီလှုပ်ထုံးလို့မျိုးတွေလည်းလိုပါတယ်။နက်တာဆိုတာတကယ်တော့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးကိုပြန်လည်ဖွဲ့စည်းခဲ့တဲ့သဘောပါပဲ။အာဆီယံကလည်းဒီလိုပဲဖြစ်စေချင်တယ်။ဒေသချက်လက်တွေဆွေးနွေးကြတယ်ဆိုတာလက်ဝင်တော့စိတ်ရှိတိကျန်ကြဖို့ရေးကြည့်ပါလား။နိုင်ငံတိုင်းကကိုယ်အကျိုးစီးပွားကိုကာကွယ်လိုကြတာပါပဲ။အဖွဲ့ဝင်တွေအားလုံးလိုချင်တဲ့အဖြေရအောင်နှိမ့်နှိုင်းရတာကတော့တကယ်ကိုစိန်ခေါ်တဲ့ပြဿနာဆိုတာသဘောပေါက်ဖို့လည်းလိုပါတယ်
။ဒီမှာနောက်ဆုံးမေးချင်တာကတော့အမေရိကန်နဲ့မြန်မာဆက်ဆံရေးမှာပုံတွေရေးအရဆက်ဆံမှုအပေါ်မှာကိုဘယ်လိုများဆန့်စစ်လို့ရပါလဲရှင်
။ The trade is not very large at this point. It will grow in the future.
ဒီအချိန်ဒီမှာတော့နိုင်ငံကုန်သွယ်ရေးကတိတ်မရှိပါဘူး။အဲဒီမဲ့အနာဂတ်မှာတော့တပြေးပြေးတိုးတက်လာမှာပါ။အမေရိကန်ဘက်ကတော့မြန်မာနိုင်ငံကလမ်းကြောင်းအမှန်ပေါ်မှာချိရှုသွားနေတယ်ဆိုတာကိုစိတ်ချရတဲ့အထိစောင့်ကြည့်နေပါလေ။ဒီမိုကရေစီတကယ်ပဲအမြင့်တွယ်နေပြီလား၊ထွန်းကားနေပြီလား။ဒါတွေတွေးရပြီဆိုရင်တော့အမေရိကန်ကုမ္ပဏီကြီးတွေ၊ညီမညွတ်နန်သူတွေကစိတ်ချလက်ချဝင်လာကြမှာပါ။အမေရိကန်အစိုးရကလည်းတက်တက်ကြွကြပို့ပြီးတော့အားပေးမှာပါ။စိတ်ကိုပူပေါင်းဆောင်ရွက်ဖို့ကောင်းတဲ့မိတ်ဖက်နိုင်ငံတစ်နိုင်ငံဖြစ်လာတော့မှာပါ။
တခင်ဆိုရင်ဆက်သွယ်မြင်မြန်ခဲ့တာပါရှင်ဒီမစ္စတာမစ်ကီကန်တာဟာသမရဘီလ်ကလင်တန်လက်ထက်ကအမေရိကန်ကုသရေးဝယ်ရေးနဲ့ကုန်သွယ်ရေးဝန်ကြီးအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပြီးတော့အခုလက်ရှိကယ်လီဖိုးနီးယားပြည်နယ်အခြေစိုက်မေယာဘရောင်းဥပဒေအကျိုးဆောင်အဖွဲ့ရဲ့အမှုဆောင်အရာရှိဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်နိုင်ငံတကာမူဝါဒဆိုင်ရာပစိဖိတ်ကောင်စီဥက္ကဋ္ဌဒေါက်တာဂျာရူဂရင်းဦးဆောင်တဲ့ကုသလေအဖွဲ့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်ထွန်းမှုတွေနဲ့အတူဒီစိန်ခေါ်အကဲဆတ်မှုတွေနောက်ရင်းနှီးမြှုပ်နှံရေးအလားအလာတွေကိုစူးစမ်းလေ့လာဖို့အတွက်မြန်မာနိုင်ငံကို၄ရက်ကြာခီရောက်ရှိနေတာဖြစ်ပါတယ်ဒီနေ့ပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေနောက်ငင်းငယ်ရေးအကျိုးဆောင်တွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးတော့စီးပွားရေးလူမှုရေးပညာရေးနဲ့ဒီကျန်းမာရေးကဏ္ဍတွေမှာဖွံ့ဖြိုးတိုးတက်အောင်ဘလို့နည်းနဲ့ထိထိရောက်ရောက်အကူအညီပေးနိုင်မလဲဆိုတာတွေကိုအလေးနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီကုသလေအဖွဲ့ထဲမှာတော့အဖွဲ့ဝင်တွေအဖြစ်ပြည်ထောင်နိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းအပါအဝင်ဒီနိုင်ငံရေးနဲ့စီးပွားရေးနယ်ပယ်ကအထင်ကြီးပုဂ္ဂိုလ်တွေနဲ့စေတနာရှင်စုစုပေါင်း18ဦးပါဝင်ခဲ့ပါတယ်ရှင်